ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာမှာတလားကြော်ကြာပြောဆိုနေတဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးရဲ့ရုပ်အလောင်းကိုတော်ရင်းတနေရာမှာရှာဖွေတွေ့ရှိခဲ့ပြီးဒီကနေ့မှာတော့မန်စီမြို့နယ်ရဲစခန်းမှုနဲ့အာဏာပိုင်တွေကတွားရောက်စစ်ဆေးတူးဖော်ခဲ့ပါတယ်။သူတို့နှစ်ယောက်ပြောဆိုနေချိန်ကမန်စီမြို့နယ်ရဲစခန်းမှာလူပြောင်းမှုနဲ့တိုင်ကြားထားရကအခုအခါလူသိမ်းမှုနဲ့ပြောင်းလဲအမှုဖွင့်မှုကိုလည်းပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးဟာမန်စီမြို့နယ်မိုင်းခေါင်ကျေးရွာကချင်နှစ်ချင်းခရိယံအသင်း KBC စခန်းကဥဖော်ကန်းရော65နှစ်နဲ့ကက်သလစ်ဒုက္ခသည်စခန်းကဥအင်ခွန်တော်ဆန်းခေါ်ဒေါ်ဂျင်တော်ဆန်း35နှစ်တို့ဖြစ်ပါတယ်။သူတို့ဟာဇန်နဝါရီလ31ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးဒီလ10ရက်နေ့မှာသူတို့ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ရုပ်လောင်းတွေရှာဖွေတွေ့ရှိပြီးတဲ့နောက်မှာမိသားစုဝင်တွေကမန်စီရဲစခန်းကိုအကြောင်းကြားခဲ့တာကြောင့်ဒီကနေ့မနေ့မှာရဲစခန်းမှုနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွားရောက်တူးဖော်ဖို့ပြင်ဆင်ရမှာနေ့ကင်းနှစ်နာရီလောက်မှာတက်မရော်ကတွားရောက်တူးဖော်ဖို့ခွင့်ပေးခဲ့ပါတဲ့ဒီကနေ့နေ့ကင်းမှာတော့တူးဖော်ဖို့တွားရောက်နေကြောင်းကိုမိုင်းခေါင်ကြီးရွာကအုတ်ချိုရည်မှုဥမရန်ဆိုင်ဘောက်ကအခုလိုပြောပါတယ
်အဲအခုမှတော့ဖော်ပဲအခုရရေးနေတဲ့ဟိုဆန္ဒပေါင်းစုံပါတယ်ဟိုခုမှခွင့်ရတယ်သူတို့ကဟိုတော့ပဲဒီနေ့ဟိုဇန်နဝါရီ31ရက်ဆိုတာအဲ့နေ့မှာဆောက်ကြောက်သွားအဲ့ဒါဟိုသူတို့အဲဟင်းထားပါဆိုင်နေတယ်ဆပ်ရာရွာမှာသူတို့အားရနေစုတာလားတတရရှိတယ်လို့ပြောကြတာ
ဒီလူပျောက်ဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်ကဖမ်းဆီးထားတာကိုအမျိုးသမီးနှစ်ယောက်ကနောက်ဆုံးတွေ့မြင်တယ်လို့ဒေသခံတဦးကပြောဆိုပါတယ
်ဖမ်းသွားတာတော့သိချားတယ်အဲမိန်းမနှစ်ယောက်ကတွေ့လိုက်တယ်ပေါ့အဲဖမ်းသွားတဲ့သူတယောက်ကိုသူကဒီယောက်ကိုစစ်သားအဲဝတ်စုံမတော့ဝတ်ခိုင်းတယ်လေအရင်ကမှဝတ်ခိုင်းတယ်တဲ့အမင်းတို့အဲဖိတ်ဒီဖာညာပြောတော့ဘောတော့အမှန်ဆိုရင်သူတို့ကအဲ့မှာမိုင်းခေါင်အသက်မှာသူကအဲဒီလို့ဒီလို့မှနေတာအဲမျောလဲအဲယူအမနေသူနဲ့မနေသူဒါကြောင့်မို့အဲတော့မှမူလိုက်ပါညာဘုကတော့အဲမျိုးသာသားတဲ့အဲလူကြောက်ပဲ
ညနေ၄နာရီလောက်မှာတော့အလောင်းတွေကိုတူးဖော်နေပြီဖြစ်ကြောင်းတူးဖော်ရမှာလိုက်ပါသွားသူတူကအခုလိုပြောပါတယ်
ကျွန်တော်တို့အခုအလောင်းဖော်နေတယ်ဟုတ်သူတို့မျိုးအလောင်းတွေချာနေကြစုလို့လေဟုတ်ဦးညကတော့တန်တော့သူ့ကိုကြတော့ရှိနေဆောင်အဲ့ဒီအမြင့်တက်တီချက်ဆိုတဲ့အတိုင်းပဲဒီစတောမြုပ်တဲ့ချင်းမှဒီအဲ့ဒီ uniform ကိုထားပြီးရက
ြသူတို့နှစ်ယောက်ပျောက်ဆုံးပြီးတဲ့နောက်မှာတော့မန်စီရဲစခန်းမှာလူပြောက်တိုင်ကြားထားခဲ့ပြီးအခုအခါမှာမိသားစုဝင်တွေကလူတွေမှုအဖြစ်ပြောင်းလဲဖွင့်လှစ်ဖို့ပြင်ဆင်နေပါတဲ့လက်ရှိတည်ဆုံးသူနှစ်ယောက်ရဲ့အမှုအခြေအနေနဲ့ပတ်သက်ပြီးမန်စီရဲစခန်းမှုကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေချနိုင်တာမရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်မေလကမိုင်းခေါင်စခန်းကစစ်ဆောင်ဒုက္ခသည်၃ဦးဟာတမရော်ကဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးခဲ့ဘူးပါတဲ့။နောက်ဆုံးမှာမန်စီအခြေစိုက်ခမရ319တပ်ရင်းကတပ်သားတွေကတပ်ဖြတ်ခဲ့တာကြောင့်တရင်မှုအပါအဝင်တမရော်သား6ဦးကိုတမရော်စစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့တမရော်ကနေရာသက်ပံထုတ်ပယ်ခဲ့ပါတဲ့။